စစ်ဘုံနဲ့ခရိုနီအရေးရှင်လူရသားကြီးပွားတဲ့ခေတ်မှာပြည်သူလူထုဟာအကျိုးမခံစားကြရတာများပါတယ်။တရားစာတကရတဲ့ဝင်ငွေဟာလူတစုလက်ထဲရောက်နေပါတယ်။စီးပွားရေးတိုးတက်မှု40ရာခိုင်နှုန်းဟာရန်ကုန်နဲ့မန္တလေးတဝိုက်မှာဖြစ်နေတာမို့တပြည်လုံးသာယာဝါပြောအောင်လုပ်ဖို့လိုနေပါတယ်။အားလုံးသာယာဝါပြောရေးအတွက်ချက်မှတ်ကျင့်သုံးရမယ့်မူဝါဒတွေကိုကမ္ဘာ့ကမ္ဘာအုပ်စုကမကြာမီကသုတေသနစာရန်ထုတ်ဝေထားပါတယ်။ All about policies for shared prosperity ဆိုတဲ့စာရန်ပါပဲ။နေပယ်6ခုမှာတင့်တော်တဲ့မူဝါဒတွေချက်မှတ်ဖို့အကြံပေးထားပါတယ်။လူစွမ်းရည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုတိုးချက်ရေးစိုက်ပျိုးရေးပြင့်တင်ပြီးကျေးလက်ဆင်းရဲမှုလျော့ပါရေးပုဂ္ဂလိကလုပ်ငန်းရှင်သန်တိုးတက်မဲ့အခြေအနေသစ်ဖန်တီးရေးအနာဂတ်မှာငွေကြေးအရင်အနည်းတိုးပွားလာဖို့အတွက်ပွင့်လင်းခင်မီတဲ့ဗန္ဒာရေးစနစ်တည်ဆောက်ရေးတပြည်လုံးစွမ်းအင်သုံးဆွဲနိုင်ရေးအစိုးရလုပ်ငန်းကဏ္ဍပွင့်လင်းမြင်သာရေးနဲ့တာဝန်ခံရေးစတဲ့နေပယ်6ခုမှာစာရန်တစ်ခုစီပြုစုပြီးအကြံဉာဏ်ပေးထားတာဖြစ်ပါလေဒီအကြံပေးချက်တွေကိုလက်ခံကျင့်သုံးနိုင်ရင်အားလုံးသာယာဝါပြောလာလိမ့်မယ်လို့ဆိုပါတယ်
တိုးချဲ့လာတဲ့စီးပွားရေးအခွင့်အလမ်းတွေမှာကြီးလက်လူထုပါဝင်လုပ်ကိုင်နိုင်မှသာအားလုံးတာယာဝပြောရေးလမ်းစဉ်အောင်မြင်နိုင်ပါလိမ့်မယ်။တိုင်းရင်းသားတွေအပါအဝင်လူထုအများစုဟာကြီးလက်မှနေထိုင်ပြီးအများအစွန်းသိမ့်မရတဲ့စိုက်ပျိုးရေးနဲ့အသက်မွေးနေသူတွေဖြစ်ပါတယ်။ဥပမာစံတဘာတဧကမှာမြန်မာက56ဒေါ်လာသာအမြတ်ရပြီမဲ့ကမ္ဘောဒီးယားမှာ138ဒေါ်လာ၊ဗီယက်နမ်မှာ184ဒေါ်လာအမြတ်ရပါတယ်။လေယာဉ်ပြင်ရေးကြောင့်လွန်ခဲ့တဲ့4နှစ်အတွင်းစက်ပြူရေကန်တော့200ခိုင်နှုန်းကနေ900ခိုင်နှုန်းအထိတိုးပွားလာပါတယ်။လေယာပုဂ္ဂလိကလုပ်ငန်းနဲ့ဝန်ဆောင်မှုလုပ်ငန်းကိုမြင့်တင်ပြီးအထွက်တိုးအောင်လုပ်ရင်တစ်ချိန်ထဲမှာပဲစင်းရဲမှုလျော့နေသွားအောင်လုပ်ရမယ်လို့ဆိုပါတယ်။ကြီးလက်လူတို့ဗဟုပြုတဲ့မူဝါဒကျင့်သုံးဖို့ဖြစ်ပါတယ်
။အားလုံးပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်လာအောင်လှုပ်ဆောင်ရမှာကုန်သွယ်မှုတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဟာအဓိကကြာကြောင်းမလေးရှားထိုင်းနဲ့ဗီယက်နမ်ကတက်တည်ပြနေတယ်လို့ဆိုပါတယ်။ဒီနိုင်ငံတွေမှာပြုပြင်ရေးလုပ်ပြီးပြန်ဆိုင်နိုင်မှုစွန့်ရည်မြင့်တင်မှုမြေယာပိုင်ဆိုင်ခွင့်ရှိမှုနိုင်ငံပိုင်လုပ်ငန်းပြုပြင်မှုစတာတွေဟာမြမအတွက်တင်ကားစာဖြစ်ပါတယ်တဲ့။ဒါပေမဲ့နိုင်ငံခြားအရေးအနည်းကိုအောင်မြင်စွာအသုံးချနိုင်ဖို့အတွက်အခြေခံအဆောက်အအုံမှာအကြီးအကျယ်ရင်းနှီးဖို့လိုပြန်ပါတယ်။ပုဂ္ဂလိကယင်းဒီမြုံနံမှုကိုမြင့်တင်ရမှာသိတာမြင်တာပြီးခံမှနိုင်တဲ့စီမင်းတွေရှိရင်အခရီးလိုက်စားမှုနဲ့အာနာပါဝါပြမှုတွေလျော့နေသွားနိုင်ပါတယ်။စီးပွားရေးစီမံချက်ကိုတိုင်းရင်းသားနဲ့ဆွေးနွေးဖို့နဲ့အစိုးရနဲ့ပုဂ္ဂလိကဆွေးနွေးနိုင်တဲ့စီးပွားရေးဖိုရမ်လုပ်ဖို့လည်းတင်ပြထားပါတယ်
။လွန်ခဲ့တဲ့၄နှစ်အတွင်းမြမဗန္ဒာရေးစနစ်ချဲ့ထွင်လာတာဟာပြည်ရင်းပြည်ပကုန်သွယ်မှုကိုတိုးပွားစေပါတယ်။ပုဂ္ဂလိကဘဏ်ကဏ္ဍဟာ50ရာခိုင်နှုန်းနှစ်စဉ်တိုးပွားလာတာမို့ဘဏ်အငွေဟာတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့18ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိတိုးပွားလာပါတယ်။ပုဂ္ဂလိကလုပ်ငန်းနိုင်ငံပိုင်လုပ်ငန်းနဲ့မိသားစုတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်တဲ့ငွေကြေးဝန်ဆောင်မှုတိုးတက်ဖွံ့ဖြိုးဖို့လိုပါတယ်။အဲဒီအခါမှသာအားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးမှုကိုရှေ့ရှုနိုင်မှာဖြစ်ပါတယ်။ဒါကြောင့်ဗန္ဒာရေးဥပဒေများအားကောင်းခိုင်မာရေးခင်မီအီလက်ထရောနစ်ငွေပေးချေစနစ်ရှိရေးငွေကြေးအခြေခံအဆောက်အအုံခင်မီဖို့အတွက်နိုင်ငံပိုင်ဘဏ်ကိုပြုပြင်ရေးအသေးစားငွေကြေးလုပ်ငန်းနဲ့အာမခံလုပ်ငန်းမြင့်တင်ရေးစတာတွေကိုဦးစားပေးဖို့အကြံပြုထားပါတယ်
။တင့်တော်တဲ့ဈေးနှုန်းနဲ့စွမ်းအင်အသုံးပြုနိုင်ရေးဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အလွန်အရေးကြီးတာကြောင့်ရက်စက်သက်သုံးဆွဲမှုအလွန်နှိမ့်ချနေတာကို2017ကစပြီးပြောင်းလဲဖို့ကြိုးစားလာခဲ့ပါတယ်။ရက်စက်သက်အသုံးသူနှစ်စဉ်5သိန်းတိုးပွားရေးပွင့်လင်းမြင်သာမှုရှိရေးပုဂ္ဂလိကယင်းသည်မြုံနံမှုရှိရေးစီးပွားရေးဆန်းစားလုပ်နိုင်အောင်ကော်ပိုရေးရှင်းတည်ဆောက်ရေးတဘာဝနဲ့လူမှုရေးရာကိုမထိခိုက်စေဘဲဓာတ်အားနဲ့စွမ်းအင်ထုတ်လုပ်ရေးစတာတွေကိုအကောင့်ထည့်ဖော်ဖို့ဖြစ်ပါလေ။နိုင်ငံပိုင်လုပ်ငန်းကဏ္ဍမှာတာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့ပြည်သူလူထုပါဝင်မှုအားနည်းပြီးအခရီးလိုက်စားမှုများတာမှုတိုင်းသူပြည်သားအယုံအကြည်မရှိတာများပါသေး။ပြည်သူယုံကြည်လာအောင်လုပ်ရမယ့်ပြုပြင်ရေးလုပ်ငန်းတွေကိုထောက်ခံတင်ပြထားပါတယ်။အခွန်စည်းကြမှုပြုပြင်ရေးကြောင့်လာမယ့်နှစ်တွေမှာအစိုးရဝင်ငွေတိုးပွားလာဖို့ရှိတာမို့ပြည်သူဝန်ဆောင်မှုလုပ်ငန်းမှာလည်းအသုံးစရိတ်ပိုများလာနိုင်ပါတယ်။ဒါပေမဲ့အခြားပြဿနာတွေကြောင့်မတိုးတက်နိုင်ပဲဖြစ်သွားနိုင်ပါတယ်။အားလုံးတာယာဝါပြောရေးအတွက်မူဝါဒလမ်းစဉ်ချမှတ်ရမှာဒ တိုင်းသူပြည်သားတွေပါဝင်ဆွေးနွေးနိုင်အောင်ရည်ရွယ်ပြီးစာရန်ထုတ်ရလားလို့ကမ္ဘာ့ပံအုပ်စုကညှိနှိုင်းချုပ်ထားပါလေခင်ဗျာ။